အမေရိကန်ပြည်ထောင်စုအရှိတောင်ပိုင်းကိုတိုက်ခိုက်ခဲ့တဲ့ဟယ်လင်းမုန်တိုင်းကြောင့်သေဆုံးသူကတော့44ယောက်ထက်မနည်းရှိနေပါပြီ။မုန်တိုင်းကြောင့်အသက်အန္တရာယ်ရှိနိုင်လောက်တဲ့အထိမြို့တွေမှာရုတ်တရက်ရေကြီးတဲ့ဒဏ်ကိုခံရနိုင်ခြေရှိသေးတယ်လို့အမေရိကန်ဟာရီကိန်းစင်တာကသတိပေးထားပါတယ်။မြောက်ကာရိုလိုင်းနား၊ Tennessee ပြည်နယ်တွေမှာရေကာတာတွေကျိုးပေါက်လာအောင်ရေကြီးနေတာကြောင့်ဒေသခံတွေကိုအမြန်ဆုံးပေးလို့ရရွှေ့ပြောင်းကြဖို့ညလုံးပေါက်သတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။မြောက်ကရိုလိုင်းနားပြည်နယ်အပအဝင်အရှိတောင်ပိုင်းကပြည်နယ်တွေမှာမြေကြီးတွေစံချိန်တရောင်တက်နေတယ်လို့မြို့သားဟာရီကိန်းစင်တာကသတိပေးပါရယ်။တောင်ကရိုလိုင်းနားပြည်နယ်မှာတော့မိသက်တက်ဖွဲ့ဝင်2ယောက်အပအဝင်လူ20ထက်မနည်းသေဆုံးခဲ့ပါရယ်။ဂျော်ဂျီယာပြည်နယ်မှာလည်း15ယောက်ထက်မနည်းသေဆုံးတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကအတည်ပြုပါရယ်။ဖလော်ရီဒါပြည်နယ်မှာ9ယောက်သေဆုံးပြီးမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေဟာအရင်ဟာရီကိန်းမုန်တိုင်းနှစ်ခုပေါင်းထက်ကိုပဲပိုများတယ်လို့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးကပြောကြားခဲ့ပါရယ်။ဗာဂျီးနီးယားပြည်နယ်မှာလည်းဟယ်လင်းမုန်တိုင်းကြောင့်လူ2ယောက်သေဆုံးခဲ့တယ်လို့မုန်တိုင်းမပြီးသေးဘူးလို့ပြည်နယ်အုပ်ချုပ်ရေးမှူးကသတိပေးထားပါရယ်ရှင်။